ရင်းညာရေးအရေးဒေါ်အောင်ဆန်းစုကြည်ကိုနားချဆွေးနွေးနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လို့ကြောင်းလူပဲညီညာရေးဆုရှင်အမျိုးသမီးတွေကပြောကြားလိုက်ပါတယ်။ရင်းညာရေးအပေါ်မြန်မာစစ်တပ်ရဲ့နှိတ်ကုပ်မှုတွေကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကစန့်ကျင်ပြောဆိုဖို့ကိုလည်းတိုက်တွန်းနေကြပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဒေါက်ဆန်းစုကြည်အနေနဲ့တတ်တည်ရှိရှိစန့်ကျင်ပြောဆိုဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြောက်အိုင်ယာလန်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်မရင်းမက်ကွာကလည်းအခုလိုပြောဆိုခဲ့ပါတယ်။
But we want to say to Aung San Suu Kyi, you have tremendous power because the world loves you.
ဒေါ်ဆန်းစုကြည်ကိုပြောချင်တာကတော့သူ့ကိုကဘာကတိတ်ချစ်ကြတာကြောင့်သူ့ရဲ့ဩဇာကတိတ်ပြီးတော့ကြီးမားပါတယ်ဆိုတဲ့အကြောင်းပါ။ဒေါ်ဆန်းစုကြည်နေအခြေချုပ်ကြစဉ်ကာလကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုတောင်းဆိုချိန်မှာသူ့ရဲ့တောင်းဆိုချက်အတွက်ကျမတို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီဟာလူတိုင်းပိုင်ဆိုင်ပါတယ်။ရိုဟင်ဂျာတွေအနေနဲ့လည်းသူတို့ရဲ့နိုင်ငံသားဖြစ်ပိုင်ခွင့်ဘေးကင်းလုံခြုံရေးအခွင့်အရေးတွေရှိပါတယ်။မြန်မာနိုင်ငံတည်းကတိုင်းရင်းသား135မျိုးလိုပဲရိုဟင်ဂျာတွေမှာလည်းလူ့ခွင့်ရေးနဲ့ဒီမိုကရေစီအခွင့်အရေးရှိပါတယ်။ကျမတို့အနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ထံတွားရောက်ခွင့်ရဖို့ကြိုးစားသွားမှာဖြစ်ပြီးတော့ဒေါက်တာဆန်းစုကြည်အနေနဲ့ကမ္ဘာပြည်သူတွေရဲ့ထောက်ခံမှုကိုရစေဖို့နောက်မြန်မာစစ်တပ်ကလုပ်နေတဲ့လူမျိုးတုံးတတ်ဖြတ်မှုတွေကိုစန့်ကျင်ပြောဆိုနိုင်မဲ့တတ်သည့်ပိုင်ဆိုင်ပါစေလို့ကျမတို့မျှော်လင့်ပါတယ်။
နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့အီရန်ကရှီရင်အဘဒီ၊ယီမင်ကတာဝါကိုလာခါရမန်နဲ့မြောက်အိုင်ယာလန်ကမရေးမကွာတို့ဟာစနေနေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာအမျိုးသမီးများအရှိန်နဲ့ပတ်သက်ပြီးအတူရက်တီထားကိုပြတ်တာဖို့တပတ်ကြာတွားရောက်ခဲ့တာပါ။ဒီကနေ့ခီးစဉ်အဆုံးသတ်အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပတာဖြစ်ပါတယ်။မျိုးနွယ်စုတစ်ခုအပေါ်လူမျိုးတုံးတက်ဖြတ်မှုဆောင်ရွက်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတွေကပြောဆိုလိုက်ပြီးဒေါအောင်ဆန်းစုကြည်ကဒီကိစ္စကိုအရေးယူကင်တွယ်နိုင်ရေးနားချဖို့အတွက်မြန်မာနိုင်ငံကိုတွားရောက်ဖို့လည်းအစီအစဉ်ရှိတယ်လို့ရှီမင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တာဝါကိုကာမန်ကပြောဆိုပါတယ
် Yes we have a plan to visit Myanmar.
ဒီမှာနိုင်ငံကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။ကျမတို့ရဲ့ညီမနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုအကြောင်းကြားချက်တန်ကြားချက်တွေချိန်ပေါင်းများစွာပို့ခဲ့ပါတယ်။ဒါပေမဲ့စာမပြေပါဘူး။ကျမတို့အနေနဲ့မြန်မာပြည်ကဒေါက်တာဆန်းစုကြည်ထံကိုရောနောက်ရိုဟင်ဂျာဒေသတွေကိုပါတွားရောက်ပြီးတော့သူမနဲ့ဆွေးနွေးပြောဆိုဖို့နားချဖို့လာရောက်ခွင့်ပြုဖို့အခုထပ်ပြီးတော့တန်ကြားပါတယ်။
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးခဲ့ကြရမှုနဲ့ဆက်ဆက်ပြီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတပ်ဖြတ်မှုတို့လိုအခွင့်အရေးချိုးဖောက်မှုအထောက်အထားတွေကိုစုစည်းခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နှိမ်နှင်းမှုကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုထားတာပါမြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်တွေအလုံးကိုဒီဇိုင်းမှန်မှန်ညှင်းဆိုပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အကြမ်းဖက်ဝါဒီတွေကိုတရားဥပဒေနဲ့အညီချေမှုန်းတာလို့မြန်မာအစိုးရကပြောဆိုထားတာပါအီရန်နိုဘယ်ငြိမ်းချမ်းရေးဆုရှင်Shirin Abadi ga akhu lo byo ba de.
Ba ma khali mutasaffam. I think
Dawson Suji lo lu myo a nei ne tu ma nai ngan ma lu myo tong tat phet mu ri phit nei da re. Du a mya a pya pa wan ne chu lo ne ya ya zoe mu ri o myet kwe pyu tha de twet taik go wan nei ya ba de.
Bangladesh phet go thwet pye cha ya de Rohingya 6 tain kwe jor tha ni pyan yit lou ngan sin ga le Myanmar ne Bangladesh na nai ngan cha tabor tu tha bi me. Akhu a chain chi ma sa nai de ba bu. Dukkha de ri tha ni pyan yit ha.ဘေးကင်းလုံခြုံမှုရှိဖို့နဲ့စန္ဒနဲ့အညီဖြစ်ဖို့မြန်မာအစိုးရဘက်ကလုံခြုံရေးအမခံပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ရိုဟင်ဂျာအရေးဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂဘက်ကလည်းမြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့ဖို့ပြီးခဲ့တဲ့တနင်္လာနေ့ကသဘောတူခဲ့ကြပါတယ်ရှင်။